Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်စက်တင်ဘာလ4ရက်တနင်္လာနေ့ညနေခင်း6နာရီခွဲနဲ့9နာရီစီစဉ်တွေကိုလိုင်းဒိုမီတာ71.25ရောကနေတိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလောပါဒီကနေ့စီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်ပါရှင်။ကျမတင်ကြီးထိုက်ပါ။မြောက်ကိုရီးယားကိုတိုက်ခိုက်တဲ့ပုံစံတူစီးရဲလေးချင်မှုကိုတောင်ကိုရီးယားဘက်ကဒီကနေ့ဒုံးကျည်တွေနဲ့ပြစ်ခတ်ဆန်းသက်ခဲ့ပါတယ်။ရခိုင်ကျန်းဖက်မှုတွေရဲ့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးနဲ့ဒေါအောင်ဆန်းစုကြည်တို့ဒီကနေ့ဆွေးနွေးကြပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်ကိုကိုဝင်းမင်းနဲ့အတူကြေညာပေးပါမယ်
။ကောင်းပါပြီရှင်။တကြောပြန်ဖြစ်ပေါ်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းကမတူညီတဲ့လူမှုအဖွဲ့အစည်းတစ်ခုကြားညှိနှိုင်းစွာရှင်းတွဲနေနိုင်ဖို့အခက်အခဲတွေရှိလာနေတယ်ဆိုတဲ့သတင်းမှာတော့
နိုင်ငံတော်ဘာလို့မှဖြစ်စဉ်ဖြစ်တုန်းကဖြစ်တဲ့ဟာကတမျိုးဒါကြည့်ရတယ်မှာ choice ထုတ်ထားတဲ့လူတွေနဲ့ဒီ scan သုံးခုပဲတိုက်တာအခုကကျတော့ဒီ30လုံးကိုဒီလောက်အင်အားတူကြီးကြီးနဲ့တိုက်
မှောင်တော့ခရင်အုပ်ချုပ်ရေးမှုဦးရဲထွပါရှင်ပြည်စုံကတော့မကြခင်ကြားမှာပါဒါအပြင်မြန်မာကိုမကြခင်လာရောက်မဲ့အိန္ဒိယဝန်ကြီးချုပ်ရဲ့ခီးစင်ထိုင်းမြန်မာနယ်စပ်ကဤထူးဒကရင်ဒုက္ခသည် scan ကိုထောက်ပံ့ကူညီရဲရပ်ဆိုင်တော့မယ်ဆိုတဲ့သတင်းနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်းသတ်မှုကိုတုံ့ပြန်မှုဆွေးနွေးနေကြတဲ့အကြောင်းကိုလည်းနောက်ပိုင်းမှာကြားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့နောက်ဆုံးရသတင်းတွေကိုမတ်တငိထိုင်းနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်
မြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်းသတ်တဲ့စခန်းကိုတိုက်ခိုက်တဲ့ပုံစံအဖြစ်ပုံဖော်လေ့ကျင့်တဲ့ဒီကနေ့တနင်္လာနေ့မှာတောင်ကိုရီးယားစစ်တပ်ကဂျပန်ပင်လယ်တွင်းကိုဒုံးကျည်တွေပစ်ခတ်ခဲ့ပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်ဆန်းသတ်မှုလုပ်ခဲ့တာနဲ့ပတ်သက်လို့ကုလသမဂ္ဂလွန်ကျွေးကောင်စီမှဒီကနေ့အရေးပေါ်အစည်းအဝေးခေါ်ယူဖို့ရှိနေချိန်မှာပဲတောင်ကိုရီးယားဘက်ကစီးရဲလေ့ကျင့်မှုလုပ်ခဲ့တာပါ။မြောက်ကိုရီးယားအပေါ်မှာနောက်ထပ်ပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုသစ်ချမှတ်ရေးကိုလည်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့တယ်လီဖုန်းဆက်သွယ်ဆွေးနွေးသဘောတူခဲ့တယ်လို့တောင်ကိုရီးယားသမ္မတရဲ့ပြောခွင့်ရကသတင်းထောက်တွေကိုပြောပါရတယ်။မြောက်ကိုရီးယားဘက်ကနောက်ထပ်ပယ်ထိန်တက်ဒုံးကျည်ဆန်းသတ်မှုတစ်ခုလုပ်ဖို့ပြင်ဆင်နေတဲ့အရေးအယောင်တွေလည်းထောက်လှမ်းရရှိထားတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့တနင်္လာနေ့မှာပြောပါရတယ်။ဒါအပြင်တပ်ဒုံးခွင်းဒုံးစနစ်အတွက်လောင်းချလေးစင်းကိုလည်းမကြခင်မှာယာယီချထားဖို့စီစဉ်နေတဲ့အကြောင်းတောင်ကိုရီးယားကာကွယ်ရေးဌာနကကြေညာသွားပါရရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့အမေရိကန်ကိုခလီးဘွားတဲကတရားမဝင်ရောက်လာပြီးရှင်းပြလာသူတွေကိုအိမ်ပြန်မပို့ဖို့ကာကွယ်ပေးထားတဲ့အစီအစဉ်အတွက်အဆုံးသတ်တဲ့အမိန့်ထုတ်ဖို့ရှိနေပါတယ်။နက်ဖြန်အင်ကာနေမှာထုတ်ပြန်မှုရှိတဲ့ဒီအမိန့်ကိုချက်ချင်းအကောင့်ထဲမှာပေါ်သေးပဲအမေရိကန်လွှတ်တော်ဘက်ကနေဒီကိစ္စကိုတုံ့ပြန်ဖြေရှင်းပေးနိုင်အောင်6လတာအချိန်ပေးထားမယ်လို့အိမ်ပြည်တော်ရာရှိတွေကထုတ်ပြောလိုက်ပါတယ်။တကယ်တော့ခလီးဘွားတဲကအမေရိကန်ကိုတရားမဝင်ရောက်လာခဲ့သူတွေအနေနဲ့အမေရိကန်နိုင်ငံသားမဖြစ်သေးတော့လည်းပဲအလုံးလုံးခွင့်ပေးတဲ့ဒီအစီအစဉ်ကိုသမ္မတဘရက်အိုဘားမားလက်ထက်ကသမ္မတအမိန့်နဲ့ထုတ်ပြန်ခဲ့တာဖြစ်ပြီးလွှတ်တော်အနေနဲ့ပါဝင်ပတ်သက်မှုမရှိခဲ့ပါဘူး။ဒါပေမဲ့သမ္မတထရန့်အနေနဲ့ခုလိုအဆုံးသတ်တဲ့အမိန့်ထုတ်ဖို့စိတ်ပြောင်းကောင်းပြောင်းသွားနိုင်တယ်လို့လည်းအင်ပီတော်အရာရှိတွေကသတင်းတောက်တွေကိုထုတ်ပြောထားပါတယ်။ DAC ဒါကာလို့အတူကခေါ်တဲ့ဒီအစီအစဉ်မှာကလေးဘွားကတရားမဝင်ရောက်လာပြီးကြီးပြင်းလာခဲ့သူပေါင်း၈သိန်းနီးပါးကိုသူတို့မူရင်းနိုင်ငံကိုပြန်မပို့သေးပဲတတန်းထတ်တိုးနိုင်တဲ့နှစ်နှစ်စာအလုပ်လုပ်ခွင့်ပါမစ်လျှောက်ထားပိုင်ခွင့်ပေးထားပါတယ်။ American Outlook ဥက္ကဋ္ဌပေါ်ရိုင်ရန်နဲ့အစိုးရပါတီ Republican ပါတီကတခြားအမတ်များစွာကတော့ American သမ္မတ Trump အနေနဲ့ဒီအစည်းအဝေးကိုပယ်ဖျက်မပစ်ဖို့တိုက်တွန်းထားပြီးသူတို့မူရင်းနိုင်ငံမှာလည်းနိုင်ငံသားမဖြစ်ခဲ့ပေမဲ့ American ရောက်လာခဲ့ရတဲ့သူတွေကိုကာကွယ်ပေးဖို့အဖြစ်တစ်ခုရှာနိုင်မယ်လို့ယုံကြည်နေကြပါတယ်။ဒါပေမဲ့ဒီအမိန့်ထုတ်ပြန်ပြီး6လကာလအတွင်းလွှတ်တော်ဘက်ကရေးယူဆောင်ရွက်မှုမရှိခဲ့ရင်ဘယ်လိုဖြစ်လာမလဲဆိုတာကတော့မသေးကြသေးပါဘူး။အထူးသဖြင့်အလုပ်လုပ်ခွင့်ပါမယ့်ကိုအဲ့ဒီအချိန်ကြာမှာတည်တန်းတူရမယ့်သူတွေအတွက်ဘယ်လိုဆက်လုပ်ရမယ်ဆိုတာမရှင်းသေးဘူးဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စု Texas ပြည်နယ် Houston မြို့မှာ Hurricane Harvey တန်ကြောင့်ပျက်စီးမှုအတိုင်းအတာကိုစီးစစ်ကောက်ယူနေပြီးရှင်းလင်းရေးလုပ်ငန်းတွေလုပ်နေတာနဲ့ကြပြိုင်နေမှာပဲစီးပွားရေးလုပ်ငန်းတွေအတွက်လည်း Houston မြို့ကအဆင်သင့်ရှိတယ်လို့မြို့တော်ဝန်ကကဘာကိုအသိပေးလိုက်ပါတယ်။မြို့မှာလာပြီးအစည်းအဝေးလုပ်ဖို့ပဲဖြစ်ဖြစ်ညီလာခံချင်းပါဖို့ပဲဖြစ်ဖြစ်အားကစားပွဲဒါမှမဟုတ်လေဂီတဖျော်ဖြေပွဲလုပ်ဖို့စီစဉ်ထားသူတွေလာပြီးလုပ်လို့ရပါတယ်လို့မြို့တော်ဝန်ဌာနက CBS ရုပ်သံရဲ့ Face the Nation စီစဉ်မှာမနေ့တင်းငွေနေနေကပြောဆိုခဲ့တာပါကျွန်တော်တို့အနေနဲ့တစ်ချိန်တည်းမှာပဲအလုပ်တွေအများကြီးလုပ်နိုင်တယ်လို့လည်းမြို့တော်ဝန်ကပြောပါတယ်လူအများပြားကတော့ Houston မြို့ထဲကရေကြီးရေလွှမ်းနေတဲ့ရပ်ကွက်တချို့မှာရှိနေတဲ့အခြေအနေမျိုးမှာမြို့တော်ဝန်ကစီးပွားရေးလာလုပ်ကြဖို့ပြောဆိုခဲ့တာဖြစ်ပါတယ်ရေကာတာကျိုးကြမဲ့အရေးကနေကာကွယ်ဖို့ Houston မြို့အနောက်ပိုင်းကရေရှမ်းနေတဲ့ရေလောင်းတမန်နှစ်ခုကရေတွေကိုစစ်တပ်အင်ဂျင်နီယာတွေဖောက်ထုတ်ဖို့လဲစီစဉ်နေပါတယ် ဒီရေလောင်တမန်တေကရေတွေဖောက်ထုတ်လိုက်ရင်တော့အိတ်2000လောက်ရေပေးတွေ့မှာပါ။အင်းတွေကနေစွန့်ခွာထွက်သွားဖို့ညှဉ်းဆန်နေသူတွေဟာကိုယ့်ရဲ့အသက်အန္တရာယ်တွေမဟုတ်တော့ဘဲကူညီကယ်ဆယ်ရေးသမားတွေကိုပါအသက်အန္တရာယ်ဖြစ်စေတယ်လို့မြို့တော်ဝင်ကပြောဆိုထားပါတယ်ရှင်
။ဂျာမနီနိုင်ငံမှာတော့လူအများကြောက်လန့်ပြီးထွက်ပြေးစေခဲ့တဲ့ဒုတိယကမ္ဘာစစ်ကဘုံကြီးကိုမပေါက်ကွဲအောင်စနစ်တန်အောင်မြင်စွာဖြုတ်လိုက်နိုင်ပါပြီ။တိတသမ၄တန်၄တဲ့ဗြိတိရှလုပ်ဘုံကိုပြည်ခဲ့တဲ့ဘက်ကဂျာမနီနိုင်ငံစီးပွားရေးမြို့တော်ဖရန့်ဖတ်မှာတွေ့ခဲ့ပြီးလူပေါင်း6500လုံကျင်ရာကိုပျောက်ရွှေ့ခဲ့ရပြီးမှဂျာမန်ဘုံကျွမ်းကျင်သူတွေအနေနဲ့ဒီစနစ်တန်ကိုမနေ့တနင်္ဂနွေနေ့ကဖြုတ်ပေးလိုက်နိုင်တာပါ။ဖရန့်ဖတ်မြို့ရဲ့ဆောက်လုပ်ရေးလုပ်ငန်းနေရာတစ်ခုမှာတွေ့ခဲ့တဲ့ဒီဘုံရဲ့တမိုင်နီးပါးပတ်ဝန်းကျင်တစ်ဝိုက်ကိုပိတ်ပစ်လိုက်ပြီးအထက်ကလူတွေကိုရဲတွေကအမိန့်ထုတ်ရှေ့ပြောင်းခိုင်းခဲ့တာကြောင့်ဒုတိယကမ္ဘာစစ်အပြီးတည်းကဆိုရင်ဂျာမနီမှာအကြီးအမားဆုံးလူတွေရှေ့ပြောင်းရမှုဖြစ်ပါတယ်။ဒီဘုံကျွမ်းကျင်သူတွေအနေနဲ့ဘုံကိုရှင်းဖို့အလုပ်စမလုပ်ခင်မှာအပူဓာတ်ကိုရှာနေတဲ့ကရိယာတက်ထားတဲ့ဟယ်လီကော်ပတာရဟတ်ယာဉ်တွေနဲ့ဒီနီနာထွက်ကိုတန်ရှင်းလုပ်ပေးခဲ့ပါတယ်။နေရာရှေ့ပြောင်းခံရသူတွေထဲမှာဆေးရုံနှုန်းကလူနာ100ကျော်ပါဝင်ခဲ့ပြီးအဲ့ဒီထဲမှာအရေးပေါ်စောင့်ရှောက်မှုပေးနေရတဲ့အသေးအံလူနာတွေလည်းပါတော့ခဲ့ပါတယ်။ဘုံကျွမ်းကျင်သူတွေကတကယ်လို့သာဒီဘုံပောက်ကွဲသွားခဲ့ရင်အဲ့ဒီလမ်းမတစ်လျှောက်လုံးပြပြားဝပြာကျသွားနိုင်တယ်လို့သတိပေးထားခဲ့ပါတယ်ခင်ဗျာ။
ဒီဝေးကအတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေးမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။ရခိုင်ပြည်နယ်တွင်း ARSA အစွန်းရောက်အကြမ်းဖက်သမားတွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ဆက်နွယ်ပြီးအင်ဒိုနီးရှားနိုင်ငံသားဝင်ကြီးနဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်တို့ဒီကနေ့ဆွေးနွေးခဲ့ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တွင်းကလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးရင်းနောက်ပြည်နယ်တွင်းကစိန်ခေါ်မှုတွေနဲ့အခက်အခဲတွေဖြစ်ရှင်းနိုင်မဲ့ရေရှည်နီလန်းကောင်းတွေကိုဆွေးနွေးခဲ့ကြတယ်လို့နိုင်ငံသားဝင်ကြီးဌာနကထုတ်ပြန်ပါတယ်။အင်ဒိုနီးရှားသမ္မတဘက်ကတော့
Kita menyesalkan aksi kekerasan yang terjadi di Rakhine State, Myanmar.
မြန်မာနိုင်ငံရခိုင်ပြည်နယ်တွင်းကအကြမ်းဖက်မှုတွေကိုအင်ဒိုနီးရှားနိုင်ငံကရှုတ်ချတဲ့အကြောင်းသမ္မတဂျိုကိုဝီဒိုဒိုကပြောဆိုခဲ့တာပါ။ကြေညာချက်တွေရှုတ်ချမှုတွေနဲ့တည်းမလုံလောက်ပါဘူး။လက်တွေ့ဆောင်ရွက်မှုတွေလိုအပ်ပါတယ်။အင်ဒိုနီးရှားအစိုးရအနေနဲ့အင်ဒိုနီးရှားလူမှုအဖွဲ့အစည်းတွေနိုင်ငံတကာအတိုင်းအဝိုင်းနဲ့ပူးပေါင်းပြီးလူသားချင်းစာနာထောက်ထားမှုဆိုင်ရာလိုအပ်ချက်တွေကိုဆက်ပြီးအခိုင်အမာထောက်ပံ့သွားမှာဖြစ်တယ်လို့သမ္မတကပြောဆိုခဲ့တာပါ။ရခိုင်ပြည်နယ်တွင်းကမွတ်စလင်တွေနဲ့အတူရပ်တည်တဲ့အကြောင်းပြသတဲ့အနေနဲ့လည်းနိုင်ငံတကာမှာမွတ်စလင်တွေဆန္ဒပြကြပါအင်ဒိုနီးရှားနိုင်ငံဂျကာတာကမြန်မာတန်ရုံရှိမှာလဲရာနဲ့ချီတဲ့မွတ်စလင်အမျိုးသမီးတွေဆန္ဒပြခဲ့ကြပြီးအင်ဒိုနီးရှားအစိုးရဘက်ကမြန်မာနိုင်ငံအပေါ်မှာအခုထပ်ပို့ပြီးတော့ဖိအားပေးဖို့တောင်းဆိုကြပါတယ်။ဩစတြေးလျနိုင်ငံမှာလဲလွှတ်တော်ရှိတဲ့မြန်မာတန်ရုံတို့ရှိမှာဆန္ဒပြခဲ့ပါတယ်။နောက်ဒီရုရှားနိုင်ငံတွင်းကမွတ်စလင်အများစုနေထိုင်ရာချက်ချင်းဒေသကဂွန်စနီမြို့မှာလဲရခိုင်ဒေသကမွတ်စလင်တွေကိုထောက်ခံတဲ့အနေနဲ့ထောင်နဲ့ချီတဲ့လူတွေစုဝေးပွဲလုပ်ခဲ့ပါတယ်ရှင်။
အင်ဒိုနီးရှားနိုင်ငံမှာထိပ်ပိုင်းတရားသူကြီးတူကိုလက်စားမှုနဲ့ထောင်ဒဏ်၈နှစ်ဒီနေ့ချမှတ်လိုက်ပါတယ်။အင်ဒိုနီးရှားလက်စားမှုတပ်ဖြတ်ရေးခုံရုံးအနေနဲ့ထိပ်ပိုင်းတရားသူကြီးတွေကတဦးဖြစ်တဲ့ဖွဲ့စည်းအုပ်ချုပ်ပုံဆိုင်ရာခုံရုံးတရားသူကြီးကိုအခုလိုလက်စားမှုနဲ့အရေးယူတာဟာ2014ခုနှစ်ထက်ကဆိုရင်ဒုတိယအကြိမ်ဖြစ်ပါတယ်။တရိတ်ဆန်မွေးမြေဥပဒေအတွက်တရားရေးဆိုင်ရာပြန်လည်သုံးသပ်မှုအပေါ်ဝင်ဆွတ်နိုင်ဖို့အသားတင်သွင်းသူတူကပေးတဲ့အမေရိကန်ဒေါ်လာ1000တွေနဲ့ချီတဲ့ငွေတွေကိုဒီတရားသူကြီးပက်ထရီလစ်အက်ဘာအနေနဲ့လက်ခံခဲ့တဲ့အဖြစ်ရှိကြောင်းခုံတရားသူကြီး၅ဦးပါဒီတရားရုံးကနေဆုံးဖြတ်ပေးလိုက်တာပါတကယ်တော့ဇန်နဝါရီလမှာလုပ်ခဲ့တဲ့လက်စားမှုတိုက်ဖြတ်ရေးအထူးစီမံကိန်းထဲမှာတရားသူကြီးအက်ဘာကိုလက်ပူးလက်ချက်မိခဲ့တာလို့အင်ဒိုနီးရှားလက်စားမှုတိုက်ဖြတ်ရေးရဲရာရှိသူကထုတ်ပြောထားပါတယ်အရင်အင်ဒိုနီးရှားသမ္မတဆူဆီလိုဘန်ဘန်လက်ထက်ကတရားရေးနဲ့လူခွင့်ဆိုင်ရာဝန်ကြီးဖြစ်ခဲ့တဲ့အက်ဘာဘက်ကတော့သူ့မှာအပြစ်မရှိဘူးအမားအမှန်ကိုဖျားပဲသိလိမ့်မယ်လို့သူ့ကိုအပြစ်ဒဏ်ချမှတ်ပြီးမှထုတ်ပြောခဲ့ပါတယ်။တကယ်တော့လက်ပေးခဲ့တဲ့အသားတင်သွင်းသူဘတ်ဆူကီဟာရီမန်ကိုလည်းထောင်ဒဏ်9နှစ်နဲ့သူ့အတွင်မူငယ်ဖေးကိုထောင်ဒဏ်9နှစ်ဒီမတိုင်ခင်အရင်တည်းကချမှတ်ထားပြီးသားဖြစ်ပါတယ်ခင်ဗျာ။
ကျောင်းနိုင်ငံမှာကျင်းပနေတဲ့စီးပွားရေးဖွံ့ဖြိုးဆဲဦးဆောင်နိုင်ငံ၅ခုရဲ့ BRIC ထိပ်သီးဆွေးနွေးပွဲမှာတော့အနာဂတ်လုပ်ငန်းစဉ်တွေချမှတ်ရေးဒီကနေ့တနင်္လာနေ့မှာစတင်ဆွေးနွေးပါတယ်။ချမ်းသာတဲ့နိုင်ငံတွေနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကြားကကွာဟမှုကိုဖြည့်ဆည်းပေးဖို့ကမ္ဘာရေးရာတွေမှာအခန်းကဏ္ဍကြီးတစ်ရပ်အနေနဲ့ပါဝင်ဖို့တရုတ်သမ္မတရှီဂျင်းဖင်ကတိုက်တွန်းပါတယ်။ ဒါ့အပြင်ကမ္ဘာတဝန်းစီးပွားရေးပိုင်းမှာကိုဂျိုးစီးပွားကာကွယ်ရေးဝါဒလှိုင်းကြီးထွားလာနေတာကိုစန့်ကျင်ကြဖို့လဲဘရစ်ထိပ်သီးဆွေးနွေးပွဲမှာတရုတ်ခေါင်းဆောင်ကတိုက်တွန်းသွားပါတယ်ဘရစ်ထိပ်သီးဆွေးနွေးပွဲမှာတော့ဘရာဇီးရုရှားအိန္ဒိယတရုတ်နဲ့တောင်အာဖရိကနိုင်ငံတို့ကနိုင်ငံအကြီးအကဲတွေတက်ရောက်ဆွေးနွေးနေတာဖြစ်ပါတယ်
ဖိလစ်ပိုင်စစ်တပ်အနေနဲ့နိုင်ငံတောင်ပိုင်းမြို့ကြီးကအစ္စလာမစ်စစ်သွေးကြွတွေကိုရှင်းထုတ်နိုင်ဖို့နောက်ဆုံးစစ်တပ်ခန့်မှုတွေလုပ်နေပြီလို့ဒီနေ့ထုတ်ပြောလိုက်ပါတယ်။ဒါပေမဲ့ဒီမလာဝီမြို့ကြီးကိုအရေးစစ်သွေးကြွတွေနဲ့ချိတ်ဆက်ရှိတဲ့စစ်သွေးကြွအုပ်စုကတက်ခိုက်ပြီးဝန်ထင်းကြရမှာအခုချိန်ထိလူပေါင်း819ဦးသေဆုံးခဲ့ရပြီးသေဆုံးသူအများစုကစစ်သွေးကြွတဲ့ပုံတွေဖြစ်ပါတယ်ခင်ဗျာ
။
တနင်္လာနေ့ညနေခင်းနောက်ဆုံးသတင်းတွေကိုမှတင်ပြထိုင်တဲ့ကိုဝင်းမင်းတို့ကပြောပြသွားတာပါခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြသွားပါမယ်တကြော့ပြန်ဖြစ်ပေါ်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းကမတူညီတဲ့လူမှုအဖွဲ့အစည်းတစ်ခုကမှအတူတကွငြိမ်းချမ်းစွာရှင်တွဲနေတဲ့ရဲ့အခက်အခဲတွေရှိလာနေပါတယ်အထူးသဖြင့်မောင်းတော်ဒေသကရခိုင်တိုင်းဒေသတွေဟာလုံခြုံမှုကင်းမဲ့လာနေတယ်လို့တစ်ဖက်လူမှုအဖွဲ့အစည်းပေါ်မှာလည်းယုံကြည်မှုတွေပျောက်ဆုံးလာနေပါတယ်ဒီသတင်းကိုတော့ရခိုင်ပြည်နယ်မြောက်ပိုင်းကိုသွားရောက်သတင်းယူခဲ့တဲ့ကုမိုးစောကတင်ပြချပါတယ်
ဟုတ်ကဲ့ဩဂုတ်လ25ရက်နေ့ကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုဟာလုံခြုံရေးရဲကင်းရဲစခန်းနဲ့တိုက်ရင်ဌာနချုပ်စတဲ့စခန်းနေရာစုစုပေါင်း30လောက်ကိုတပြိုင်တည်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်ဒီတကြိမ်တိုက်ခိုက်တာဟာပြီးခဲ့တဲ့နှစ်အောက်တိုဘာလ9ရက်နေ့ကဖြစ်ပွားတဲ့အကြမ်းဖက်တိုက်ခိုက်မှုတဲ့ပုံမိုစနစ်ကျပြီးပုံမိုကြီးမားပြင်းထန်ခဲ့ကြောင်းဒေသခံအာဏာပိုင်တွေကသုံးသပ်ပါတယ်ဒီတိုက်ခိုက်မှုအပေါ်မှာမောင်းတော်ခရိုင်အုပ်ချုပ်ရေးမှူးဦးရဲထွတ်ကအခုလိုပြောပါတယ
်နိုင်အောင်တို့ဘာလို့မှဖြစ်စဉ်ဖြစ်တုန်းကဖြစ်တဲ့ဟာကတမျိုးဒါကြွရတယ်မှာ choice ထုတ်လာတဲ့လူတွေနဲ့ဒီစကန်သုံးခုပဲတိုက်တာအခုကကျတော့ဒီ30လုံးကိုဒီလောက်အင်အားဒူတီတီနဲ့တိုက်နိုင်တယ်ဆိုတာဒီအမာခံရွာတွေမှာရှိတဲ့ဟာတွေကတော့သူတို့စီုံထားပြီးသားဖြစ်တဲ့လူတွေနဲ့ပဲလုံနိုင်တာအင်အားလည်းပုံပြမှာညားတယ်နေရာတိုင်းနေရာတိုင်းမှာအနည်းဆုံးဒီရာကနန်းထက်တီမှာကြီးပဲတိုက်ကြတဲ့ပုံစံတွေဖြစ်နေ
ရခိုင်ပြည်နယ်အတွင်းမတည်ငြိမ်မှုတွေဟာ2012ခုနှစ်ကတည်းကစတင်ခဲ့တာဖြစ်ပါတယ်။အဲ့ဒီကာလကတော့နှစ်ဖက်လူမှုအဖွဲ့အစည်းကြားမှာအဓိကပြိပခဖြစ်ပွားခဲ့ပြီးပြီးခဲ့တဲ့နှစ်ကတော့ကျမ်းဖက်သူတွေဟာအစိုးရရဲ့လုံခြုံရေးတပ်စခန်းတွေကိုပြင်ပထားတိုက်ခိုက်လာတာဖြစ်ပါတယ်။ဩဂုတ်လ25ရက်နေ့တိုက်ခိုက်တာတွေဖြစ်ပွားပြီးတဲ့နောက်မှာဒေသခံရခိုင်တိုင်းသားတွေဟာလုံခြုံမှုကင်းမဲ့လာပြီးမယုံကြည်မှုတွေတိုးမြင့်လာပါတယ်။ဒီအခြေအနေကအတူရှင်တွဲနေထိုင်ဖို့အတွက်မဖြစ်နိုင်တော့ကြောင်းမောင်တော်မျိုးနဲ့ကိုင်းကြီးရခိုင်ရွာကဦးတမ်းမိုးကပြောပါတယ
်ကျွန်တော်2012ခုပြဿနာရဲ့ကျွန်တော်တို့ဩဂလာပြဿနာရဲ့မှာကျွန်တော်တို့ကသူတို့နဲ့ကျွန်တော်တို့ဆိုရင်တိတ်ပြီးတော့ဟိုယုံကြည်ချက်ဆိုတာမရှိတော့ဘူးကျွန်တော်တို့နဲ့သူတို့နဲ့ဆင်တွဲနေထိုင်လို့ရမှာမဟုတ်ဘူးသူတို့ကအမျိုးမျိုးကိုသွားတနေ့မဟုတ်တနေ့သူတို့ကဒီလိုပဲအကြံဖက်တွေနီးလန်းနေသူတို့ကယူမယ်အဲ့တော့ဒီနယ်မျိုးတိမ့်ပိုက်ချင်တဲ့တော်မလို့တို့ကဒီလိုပဲအချိန်တိုင်းမဆိုအကြမ်းဖက်ပဲလာဖို့ဆိုတာကျွန်တော်တို့ကသိရအားကြောင့်မို့ဒီရခိုင်ပြည်နယ်မှာဆိုဘယ်တော့ခါမှပြည်ငြိမ်မှာမဟုတ်သူတို့ရှိနေသေးတယ
်။ဩဂုတ်လ3ရက်နေ့ကလည်းကိုင်းကြီးမျိုးရွာကတောင်ရွာကိုတွားတဲ့မျိုးတိုင်းသားရှိအောင်တက်ဖြတ်ခံခဲ့ရပါတယ်။ဘောင်းတော်မျိုးပေါ်ကဥထွန်းကျော်ကလည်းအတူတကွနေထိုင်ဖို့မဖြစ်နိုင်ကြောင်းအခုလိုပြောပါတယ်။
အဲ့လိုလိုကျင်းပြီးရောင်းမှမထင်ဘူးကျွန်တော်။သူတို့ကကျွန်တော်တို့နဲ့ဒီလိုဖြစ်နေတယ်ခဏခဏဖြစ်နေတော့ကျွန်တော်တို့ကဘယ်လိုမှတင်လို့ရရရှိနေတယ်ကျွန်တော်တို့ကဒီသူတို့လူမျိုးတွေမှာဟောမှာအေရှန်နေတဲ့လူလို့ဥမာဟောမှာဘင်္ဂလားဒေ့ရ်ကနေပြီးအကျဉ်းဖားလူတွေဆိုတော့ကျွန်တော်တို့ခွေးခါလို့မရဘူးလေဒီနေတဲ့မွတ်စလင်တွေကကျွန်တော်ဒေသရင်တွေကအမေရိကကူဆိုပါတယ်ကျွန်တော်တို့ဒီမျိုးဒီတောင်မှာအမေရိကန်ဒီလိုဒီလိုဖြစ်လာကျွန်တော်တို့စိတ်မကောင်းဖြစ်တာပေါ့အဆုံးရင်မရှိရသေးဒီလိုဖြစ်လာပြီဆိုရင်ကျွန်တော်တို့ကဒါဟုတ်တော့ရောက်တာ
မောင်တော်မျိုးအနည်းမောင်နီခေါ်မွတ်စလင်ကြီးရွာကအုတ်ချွေရင်မှုဦးအဒူရာမန်ကတော့
ကျွန်တော်ကြတော့အေရခိုင်တိုင်းသားတွေနဲ့ကျွန်တော်ပူပန်ပါတယ်အီကိုလိုမီလိုကိုလိုမီသားစုလိုလူနေကြပါတယ်အင်းလေးလူနဲ့ခုလည်းကျွန်တော်ပုံနေပါတယ်ဆက်ပါတယ်လူနေကြပါတယ်ကျွန်တော်ကအကျံပဲလည်းမလူလာဘူးကျွန်တော်ကအကျံပဲကိုဖန်ပေးဖို့ကျွန်တော်ရောမဖွေးတည်ဖွေးထားပါတယ်ကျွန်တော်ရောရမရပါနဲ့ပူပန်တာအကျံပဲနဲ့ဆမနဲ့ရောကျွန်တော်ဖန်ပေးပါတယ်
မော်တော်ခရိုင်ဒုခရိုင်အုပ်ချုပ်ရေးမှုဦးရဲထူးကလည်းလူမှုဖွဲ့စည်းနှစ်ရက်ကြာမှာယုံကြည်မှုတွေကြာဆင်းလာနေတယ်လို့သုံးသပ်ပါတယ်
။ဟုတ်ကျွန်တော်တို့ဒီဖြစ်စဉ်တွေဖြစ်တော့လေဖြစ်စဉ်ဖြစ်တော့နှစ်ဖက်လူမှုအတိုင်းဝိုင်းနေပေါ့တရားပေါ်မှာတရားယုံကြည်မှုနည်းနည်းလေးဒါကြာဆင်းတော့တဲ့သဘောရှိတယ်
။အုပ်ချုပ်ရေးအဖွဲ့အနေနဲ့တော့နှစ်ဖက်လူမှုအတိုင်းဝိုင်းကလိုအပ်ချက်တွေကိုကူညီထောက်ပံ့ပေးနေကြောင်းလည်းပြောပါတယ်။လက်ရှိဖြစ်ပေါ်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတွင်းမှာလုံခြုံရေးတပ်ဖွဲ့ဝင်13ဦးနိုင်ငံဝန်ထမ်း2ဦးသေဆုံးခဲ့တယ်လို့အရသားတွေကဟိန္ဒူဘာသာဝင်9ဦးဒိုင်းနဲ့တိုင်းရင်းသား3ဦးနဲ့ရခိုင်တိုင်းရင်းသား4ဦးသေဆုံးခဲ့ကြောင်းနဲ့အကြမ်းဖက်တပ်390ကိုအသေးဖမ်းဆီးရမိတယ်လို့6ယောက်ကိုအရှင်ဖမ်းဆီးရမိကြောင်းတမ်ရော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ် မြန်မာအစိုးရဘက်ကတော့အကြမ်းဖက်တိုက်ခိုက်မှုတွေကိုတုံ့ပြန်တဲ့နေရာမှာအပြစ်မဲ့ပြည်သူတွေတေချေပျက်စီးမှုမရှိအောင်အတန်းတိုင်ဆုံးထိန်းသိမ်းဆောင်ရွက်နေကြောင်းထုတ်ပြန်ထားပြီးကုလသမဂ္ဂလုံခြုံရေးကောင်စီကလည်းလက်ရှိဖြစ်ပေါ်နေတဲ့တင်းမာမှုတွေရောကြရေးအတွက်အရေးပေါ်အစည်းအဝေးကျင်းပဆွေးနွေးခဲ့ပါတယ်
။ကိုမိုးစောပါရှင်ခရော့အင်းယားဝန်ကြီးချုပ်ရဲ့မြန်မာခီးစဉ်အကြောင်းတင်ပြပါမယ်။မကြခင်စတင်တော့မယ့်အိန္ဒိယဝန်ကြီးချုပ်ရဲ့မြန်မာခီးစဉ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ဂိုင်းတွဲဖြည့်ရှင်မှုတွေမှာအထွေအကြုံများတဲ့အိန္ဒိယနိုင်ငံနဲ့မြန်မာနိုင်ငံကြားလုံခြုံရေးနဲ့ကာကွယ်ရေးပိုင်းဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေနဲ့ကုန်သွယ်စည်းပွားနယ်နယ်စပ်ဆက်သွယ်ရေးလမ်းကြောင်းတွေပိုးပြီးတိုးတက်ကောင်းမွန်လာရေးနှစ်နိုင်ငံကောင်းဆောင်တွေကြားဆွေးနွေးနိုင်ခြင်းမျှော်လင့်ချက်တွေရှိပါတယ်။အိန္ဒိယဝန်ကြီးချုပ်ရဲ့၃ရက်တာခီးစဉ်အပေါ်တုံ့တက်ချက်တွေကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆူမုံကစူးစီးတင်ပြထားပါတယ်။
ဟုတ်ကဲ့ပါတရုတ်နိုင်ငံကအင်ရှင်အဖြစ်လက်ခံကျင်းပတဲ့ BRICS အဖွဲ့ရဲ့ထိပ်သီးအစည်းအဝေးကိုတက်ရောက်နေတဲ့အိန္ဒိယဝန်ကြီးချုပ် Narendra Modi ဟာအစည်းအဝေးအပြီးမှာတော့မြန်မာနိုင်ငံကိုဒီသတင်းပတ်ထဲရှေ့ခီးဆက်မှာပါခီးစဉ်ကတော့စက်တင်ဘာလ5ရက်နေ့ကနေစက်တင်ဘာလ8ရက်နေ့အထိနှစ်နိုင်ငံခီးစဉ်နဲ့လာရောက်ဖို့ရှိပါတယ်အိန္ဒိယဝန်ကြီးချုပ်ရဲ့မြန်မာခီးစဉ်တွင်မှာတော့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့လုံခြုံရေးအတွေ့အကြုံများတဲ့အိန္ဒိယနိုင်ငံနဲ့မြန်မာနိုင်ငံကြားလုံခြုံရေးနဲ့ကာကွယ်ရေးပိုင်းဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေနဲ့နောက်လက်တလောအိန္ဒိယနဲ့မြန်မာကြားပြဿနာဖြစ်နေတဲ့ပဲကုံသွဲမှုကိစ္စအပါအဝင်ကုန်သည်စည်းဝါးနဲ့နှစ်နိုင်ငံနယ်စပ်ဆက်သွယ်ရေးခရီးလမ်းကြောင်းတွေပို့ပြီးတော့မှတိုးတက်ကောင်းမွန်လာရေးနှစ်နိုင်ငံခေါင်းဆောင်တွေကြားဆွေးနွေးနိုင်ခြင်းရှိတယ်ဆိုတဲ့မျှော်လင့်ချက်တွေရှိပါတယ်လက်တလောမှာတော့ရခိုင်မောင်းတော်ဘက်မှာအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ရင်ဆိုင်တွေ့ကြုံနေရတဲ့မြန်မာအစိုးရအနေနဲ့အိန္ဒိယဝန်ကြီးချုပ်ရဲ့ခီးစဉ်တွင်မှာရခိုင်ဘက်ကလက်ရှိအခြေအနေတွေကင်တွယ်ဖြေရှင်းတဲ့နေရာမှာအိန္ဒိယဘက်ကဘလို့ကူညီပံ့ပိုးနိုင်မယ်ဆိုတာနဲ့ဆွေးနွေးဖို့ရှိတယ်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနအကြီးအကဲတာဝန်ရှိသူတဦးကလည်းသတင်းတောက်တွေကိုပြောထားပါတယ်။မိုဒီရဲ့ခီးစဉ်တွင်မှာတော့အိန္ဒိယနဲ့မြန်မာနိုင်ငံကြားလုံခြုံရေးနဲ့ကုန်သွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုအခြေအနေအလားအလာတွေနဲ့ပတ်သက်လို့မြန်မာနိုင်ငံရေးလေလာကဲခတ်သူဦးဇေယျသူကအခုလိုသုံးသပ်ပါတယ်
။ကျွန်တော်တို့အိန္ဒိယနဲ့လည်းနေဆက်ကဒါရှေ့ကြီးဆက်ဆက်နေတာ။ဆက်ဆက်နေတဲ့အခါကျတော့နေဆက်ဆက်ဆက်နေတဲ့နိုင်ငံချင်းချင်းကောင်းဆောင်တွေပြန်လည်သွားတဲ့အခါကျရင်တော့ကျွန်တော်နေဆက်ကိစ္စတော့မလွဲမသွေပါလာမှာပေါ့လေဆိုတော့နေဆက်ဖြတ်ပြီးတော့ကျွန်တော်လုံခြုံရေးကိစ္စရှိမယ်နောက်ပြီးနေဆက်ဖြတ်ပြီးတော့ကျွန်တော်တို့စီးပွားရေးဆက်ဆံတဲ့ကိစ္စရှိမယ်ပေါ့နော်အဲတော့စီးပွားရေးဆက်ဆံတဲ့ကိစ္စကလည်းကျွန်တော်လုံခြုံရေးကိစ္စနဲ့ဆက်ဆံတာပေါ့ဘာလို့လဲဆိုတော့လမ်းကြောင်းတစ်လျှောက်ကမလုံခြုံဘူးအဲ PND လိုမျိုးဆက်ဆက်ပြီးကုန်သွယ်ပြမဲ့ကိစ္စတွေကိုဒါမလိုလားတဲ့အဖွဲ့အစည်းတွေဘာတွေရှိမယ်ဆိုတော့ဒါတွေကစီးပွားရေးကလည်းလုံလို့မရဘူးဆိုတဲ့အခါကျတော့စီးပွားရေးနဲ့လုံခြုံရေးနဲ့ကတော့ကျွန်တော်တို့တစ်ဆက်တစ်ဆက်ပဲကျွန်တော်တို့ဆွေးနွေးရမှာပေါ့နော်နောက်ပြီးအခါကျရင်အိန္ဒိယကတော့ဟိုအကြမ်းဖက်မှုတိုက်ဖြတ်ရေးတွေ့ကြုံတွေဘာတွေကမြန်မာပြည်ထဲအများကြီးရှိတယ်ဆိုတော့ဆွေးနွေးမလားပေါ့နော်အိန္ဒိယနိုင်ငံနဲ့မြန်မာနိုင်ငံနဲ့အပြန်အလှန်တယောက်စီရတယောက်တင်ယူလို့ရအောင်ဆွေးနွေးကြမလားဒါလည်းကျွန်တော်တို့ဆွေးနွေးမှပိုင်နိုင်မှာမယ်လို့ထင်ပါတယ
်အိန္ဒိယဝန်ကြီးချုပ်မိုဒီရဲ့ခီးစဉ်ဟာမြန်မာနိုင်ငံရဲ့အင်အားကြီးနိုင်ငံကြီးနှစ်နိုင်ငံဖြစ်တဲ့အိန္ဒိယနဲ့တရုတ်တို့ကြားဩဇာလွှမ်းမိုးမှုနဲ့စီးပွားရေးမဟာဗျူဟာနဲ့နိုင်ငံသားချင်းညှိနှိုင်းနဲ့ဆက်ဆံမှုတွေတိုးချဲ့ဖို့ကြိုးစားတဲ့ခီးစဉ်တစ်ခုအဖြစ်ရှုမြင်ကြပါတယ်ဒီအပေါ်ဦးဇေယျသူရဲ့အမြင်ကတော့
အိန္ဒိယချင်းကတော့အကြီးကြီးကတော့နှစ်နိုင်ငံရှိတာပေါ့တရုတ်နဲ့အိန္ဒိယဆိုတော့ကျွန်တော်တို့ကတရုတ်ပေါ်မှာမိခိုအားထားရတာတော့ကျွန်တော်တို့များနေတယ်ဒါလည်းဟိုတရုတ်ဘက်ကအများကြီးချင်းညှိနှိုင်းထားတဲ့ဆက်ဆံတွေလုပ်တဲ့စာနိုင်ငံအတွက်ကောင်းတဲ့အချက်ပဲဒါပေမဲ့ကျွန်တော်တို့ကဟိုတနိုင်ငံတည်းပေါ်မှာမိခိုထားရရင်တော့ဘူဝါရအပြောင်းလဲတွေပါဖြစ်တဲ့အခါကျရင်ကျွန်တော်တို့ကနိုင်ငံကအငိုက်မိသွားနိုင်တာပေါ့လေဆိုတော့ဒီစာရင်းမှာဘာပြောစီးပွားရေးကလည်းတက်လာနေတယ်စန်တမန်ရေးကအင်အားလည်းရှိနောက်ပြီးတော့စီးပွားရေးအင်အားရလည်းတက်လာပြီးတော့ချိန်ဝါလည်းရှိတဲ့ဒီအိန္ဒိယလိုနိုင်ငံမျိုးနဲ့ကျွန်တော်တို့ကဆက်ဆံထားနိုင်မယ်ဆိုရင်တရုတ်ကြီးပဲကျွန်တော်တို့အားကိုးနေရတာမျိုးမဟုတ်ပဲနဲ့အိန္ဒိယဘက်ကလည်းကျွန်တော်တို့ခွင့်လန်းနေကျွန်တော်တို့ဖွင့်လာနိုင်တယ်ဒါနှစ်နိုင်ငံကောင်းဆောင်နေရလဲကျွန်တော်ဆက်ဆံရေးကောင်းနေတဲ့အချိန်ဖြစ်တဲ့အတွက်ကြောင့်မလို့ဒါတို့တော့ကျွန်တော်တို့ကအခွင့်ကောင်းယူပြီးတော့လုပ်ဖို့လိုတာပေါ့နော်မြန်မာဘက်ကနေ
ဒါအပြင်မြန်မာနိုင်ငံကပဲမျိုးမျိုးကိုအိန္ဒိယကတင်သွင်းနေတာကိုကန့်သတ်လိုက်ပြီးတဲ့နောက်ပိုင်းအိန္ဒိယဘက်ကခေါင်းဆောင်တူပထမဦးဆုံးလာရောက်တဲ့ခီးစဉ်ဖြစ်နေတဲ့အတွက်ဒီပေါ်မှာစီးပွားရေးလိလာတုံ့တက်သူစာရေးဆရာဒေါက်တာခင်မောင်ညိုကတော့တနိုင်ငံကုံသွယ်စီးပွားဆက်ဆံမှုအဆင်ပြေလာစေမယ့်အလားအလာကောင်းဖြစ်ရှုမြင်ပါတယ
်အတော်လေးဟိုဒီပဲကိစ္စကိုတိုက်ပွဲဝင်ဟိုဘက်ကနေလို့တော့သူတို့အနိုင်ရတဲ့သဘောမျိုးရှိတဲ့အချိန်မှာကုံသွယ်ရေးစစ်ပွဲသဘောမျိုးဖြစ်သွားတယ်ဝါဒီယာပထမဆုံးကတော့သူတို့ကဟိုမိုဒီကိုပုံရိုက်တရားခံပြီးပဲဒီပဲကိစ္စဆိုတော့စကုံတော့ကအကောင်းဆုံးဖြစ်အောင်ပြောနေကြတာပေါ့စကုံတွေဝင်ကြည့်လဲဝိုင်းတော့ပြောနေကြတော့ပေါ့လေဆိုတော့သူကြီးကို
ဝင်ကြီးချုပ်မိုဒီရဲ့အခုခီးစဉ်တွင်မှာတော့နေပြည်တော်ကိုတွားရောက်ပြီးနိုင်ငံတော်သမ္မတနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားဝင်ကြီးတော်အောင်ဆန်းစုကြည်အပါအဝင်မြမအစိုးရအဖွဲ့ထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးနိုင်ခြင်းရှိပါတယ်တနိုင်ငံသားဆွေးနွေးမှုတွေနဲ့အတူငလျင်တန်းတဲ့နဲ့ပကံဖျားတွေပြုပြင်ထိန်းသိမ်းရေးဆိုင်ရာနားလည်မှုစာချုပ်လာတရက်ကိုလည်းလက်မှတ်ရေးထိုးဖို့ရှိတယ်လို့သိရပါတယ်ရှင်
မ မဆုမမရှင်အခုတော့ထိုင်းမြန်မာနယ်စပ်ကမြန်မာဒုက္ခသည်တွေအရေးဖက်လဲရအောင်ပါထိုင်းမြန်မာနယ်စပ်ကဣဒူးထကရင်ဒုက္ခသည်စခန်းကိုပေးအပ်နေတဲ့အကူအညီတွေစက်တင်ဘာလကုန်မှာရပ်တန့်တော့မှာဖြစ်တဲ့အတွက်စခန်းမှာခိုးလုံနေတဲ့မြန်မာဒုက္ခသည်တွေနေရပြန်ဖို့ဖိအားပေးခံရရပါတယ်ဒါပေမဲ့လည်းဒုက္ခသည်တွေနေရပြန်ဖို့အချိန်မတန်သေးတဲ့အတွက်အကူအညီတွေဆက်လက်ပေးဖို့ဒုက္ခသည်တွေကိုကူညီထောက်ပံ့ပေးနေတဲ့အဖွဲ့ကပြောဆိုပါတယ်အပြည့်စုံကတော့ထိုင်းခြေဆိုင်သတင်းထောက်မရေးမှာကသတင်းပေးပို့ထားပါတယ်
ပဲခူးတိုင်းတောင်ငူမြို့အနီး KNU တပ်မှနှင်နယ်မြေကဒုက္ခသည်တွေဟာထိုင်းမြန်မာနယ်စပ်ကို2006ခုနှစ်ကတည်းကနေစတင်ပြီးထွက်ပြေးတိမ်းရှောင်လာခဲ့တာပါသူတို့ဟာအင်ကိုပြန်ရနိုးနဲ့10နှစ်ကျော်ကြာတာလွင်မြစ်အနီးကဣဒုဒဒုက္ခသည်စခန်းမှာခိုးလုံနေထိုင်နေကြပါတယ်သူတို့တွေကိုအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကစံစီစားဆေးဝါးနဲ့ကျန်းမာရေးကိစ္စတွေကိုအကူအညီပေးရကနေ2018ခုနှစ်စတင်မာလာကုန်ပိုင်းမှာတော့အကူအညီတွေဖက်တောက်တော့မှာဖြစ်ပါတယ်ဒီအတွက်ဒုက္ခသည်တွေကိုကူညီနေတဲ့အဖွဲ့အစည်းကဥက္ကဋ္ဌမန်ကအကူအညီတွေဆက်ပေးဖို့အတွက်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့နိုင်ငံတကာကိုတောင်းဆိုလိုက်ပါတယ
်အခုလောလောဆယ်ကဒီလကုန်တော့ဆိုရင်ဒါဒီခါကတ်တော့ပြီးဖြစ်တယ်ဟိုနိုင်ငံတကာရဲ့ဒီ cost for တဲ့ဒုက္ခသည် NGO တွေကိုကူညီမှုကိုအခုလိုပြောချက်တောက်တဲ့ကိစ္စကျွန်တော်တို့ဒီချိန်မတန်ပြည့်ဘူးလို့ပေါ့နော်ဘာဖြစ်လဲဆိုတော့နိုင်ငံရေးရဒီကြိုးတဲ့သစ္စာရှင်မျိုးတွေမရောက်သေးဘူးပေါ့နော်။နောက်ကျွန်တော်တို့သူတို့ IDB ပြန်မဲ့နေရာလဲလုံးဝစစ်ကြမှုမရှိသေးဘူး။ဖိုက်ပင်တော့လဲသူ့အတက်စခန်းတွေလည်းပဲစုံကြတယ်လည်းမရှိသေးဘူးပေါ့နော်။ဒါကြောင့်မို့ကျွန်တော်တို့ကအချိန်မတန်သေးဘူးလို့ပြောရမှာပေါ့။ဒါဟု
တ်။ကရင်ပြည်နယ်အတွင်းတနိုင်ငံလုံးဖြစ်ခတ်တိုက်ခိုက်မှုရဲ့စစ်ရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားခဲ့ပေမဲ့လည်းစစ်ရေးမတည်ငြိမ်မှုတွေရှိနေသေးတဲ့အတွက်ဒုက္ခသည်3000နီးပါးဟာလက်ရှိမှာတော့နေရပြန်ဖို့အတွက်အဆင်သင့်မဖြစ်သေးတဲ့အကြောင်းနဲ့သူတို့ရဲ့လုံခြုံရေးအတွက်စိုးရိမ်စရာတွေရှိနေသေးတယ်ဆိုပြီးတော့လည်းမန်းကပြောပါတယ်
။နိုင်ငံရေးရလည်းပဲပြုပြင်ပြောင်းလဲမှုတွေတိရောက်သွားမရှိသေးဘူး။ Now the border media တွေအစားပေါ့နော်။ဒါတွေကမဖြစ်ခဲ့တင်တော့ပုံမူပြီးတော့မှထုတ်သွင်းမှုတွေတော့မှကျွန်တော်တို့ပြင်မြင်ရပြန်ပေါ့နော်။ဒီလိုဖြစ်ကြတော့သူတို့ကပြောတဲ့ဒီစိုးရတဲ့စခန်းတွေရဲ့ပြန်ပြီးတော့မှထုတ်သွားလဲမရှိသေးဘူးပေါ့။ဒါနိစ္စဆုံးပြောအခုနေနေတဲ့နေရာဒီမှာလဲစပ်ဆွဲထားနေတာဒီရှိပါသေးတယ်စပ်ခန်းတွေလဲဆိုတော့ကတော့ဒီပေါ်မှာရှင်းတင်ပြီးတော့ဟာဒီစည်ရေးအရာနိုင်ငံရေးအရာဘလို့မှယုံကြည်စိတ်ချလို့မရဘူးဆိုတာလဲပြောရမှာဖြစ်ပါတ
ယ်မြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းလဲတွေဖြစ်ပြီးဒုက္ခသည်တွေနေရပြန်နိုင်တဲ့အခြေအနေရှိပြီးဆိုပြီးနိုင်ငံတကာကယူဆနေပေမဲ့လည်းဒုက္ခသည်တွေကတော့နေရပြန်ဖို့အတွက်တွန့်ဆုတ်နေကြဆဲဖြစ်ပါတယ်။ဒါအပြင်ထိုင်းမြန်မာနယ်စပ်မှာ UNHCR ရဲ့အစောက်ရှောက်ခံဒုက္ခသည်စခန်းတွေမှာလည်းစားနပ်ရိက္ခာတွေတဖြည်းဖြည်းဖြတ်တောက်ခံနေရပါတယ်။ဒုက္ခသည်တွေကိုဆန္ဒလျောက်ဌာနေပြန်သွားရေးအကျိုးဆောင်ဌာနတွေကိုဒုက္ခသည်စခန်းတိုင်းမှာ UNHCR နဲ့ NGO တွေနဲ့နိုင်ငံအစိုးရတွေပူးပေါင်းပြီးဖွင့်လှစ်ထားပေမဲ့လည်းတိမ့်နဲ့ချီရှိတဲ့ဒုက္ခသည်တွေနေရပြန်ရေးအာမခံချက်နဲ့ပတ်သက်လို့ဆွေးနွေးတာမျိုးတွေမရှိသေးတဲ့အတွက်နေရပြန်ရေးဟာမရေမရာဖြစ်နေစေအခြေအနေမှရှိနေပါတယ်ရှင
်။ဟုတ်ရှိပါခင်ဗျ။ဒီခိုင်ပြည်နယ်မြောက်ပိုင်းကဒီဩဂတ်စတ25ရက်စံဖက်တိုက်ခိုက်မှုနောက်ဆက်တွဲအခြေအနေတွေနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့အမြင်ချင်းကပ်မှုနဲ့နိုင်ငံတကာရဲ့အမြင်ချင်းကပ်မှုတွေကိုလက်ချက်အတော်ရှိနေပါတယ်။သတင်းချက်လက်တွေမှားယွင်းရရှိတာကြောင့်လားခံယူဆန်ထားမှုတန်ဖိုးမတူတာကြောင့်လားဘယ်အကြောင်းတရားတွေကြောင့်ဒီလိုမျိုးကွဲလဲမှုတွေဖြစ်နေလဲဆိုတာကိုတော့လာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိမြတ်မဲ့သရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-5554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးပြင်းပြကြမဲ့သတင်းတွေကိုကြိုးပါရစေ
။မနေ့ပြန်အင်္ဂါနေ့ညတိုင်းရဲ့လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့နိုင်ငံတကာသတင်းဆောင်မှာဖက်ဆက်ရအောင်ပါ။မြောက်ကိုရီးယားနိုင်ငံရဲ့6ကြိမ်မြောက်အင်အားအပြင်းဆုံးနျူကလ িয়ার စမ်းသပ်မှုနဲ့ပတ်သက်ပြီးဘလို့တုံ့ပြန်သွားမလဲဆိုတာကိုကမ္ဘာနိုင်ငံတွေအနေနဲ့ဆွေးနွေးသုံးသပ်နေပါတယ်။ကုလသမဂ္ဂရဲ့အရေးယူပိတ်ဆို့တန်းခတ်မှုသစ်တွေရင်ဆိုင်နေရချိန်မှာပဲနိုင်ငံတကာကသတိပေးချက်တွေကိုမြောက်ကိုရီးယားကအခုလိုအန်တုတုံ့ပြန်လိုက်တာပါ။မြောက်ကိုရီးယားရဲ့အရင်နှီးဆုံးတဲ့မဟာမိတ်အင်အားအကြီးတရုတ်နိုင်ငံကလည်းကုလသမဂ္ဂရဲ့ဒီတန်းခတ်မှုအသစ်ကိုထောက်ခံထားတာပါ။ဆလာတီစာဟုတ်ရဲ့သတင်းလွှာကိုကိုအောင်ကတင်ပြထားပါတယ်။
တနင်္ဂနွေနေ့ကမြောက်ကိုရီးယားနိုင်ငံမှာအပြင်းထန်ဆုံးဟိုက်ဒရိုဂျင်ဘုံစမ်းသပ်ဖောက်ခွဲခဲ့တာကြောင့်ဒီအခြေအနေကိုဘယ်လိုတားဆီးနိုင်မလဲဆိုတာနဲ့ပတ်သက်ပြီးဒေသရင်းနိုင်ငံတွေအနေနဲ့အပြင်းထန်ဆွေးနွေးနေပါတယ်။နျူကလ িয়ার စမ်းသပ်ဖောက်ခွဲမှုတားဆီးပိတ်ပင်ရေးစာချုပ်အဖွဲ့ CTBDO ရဲ့အတွေ့အမှုချုပ်လက်စင်နာဇာဘိုက
The Security Council has dealt with
ကုလလုံခြုံရေးကောင်စီအနေနဲ့ပြည်ထောင်ခတ်အရေးယူလာတဲ့လုပ်နေပေမဲ့လို့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার စမ်းသပ်မှုလုပ်နေတာတွေကိုတားဆီးနိုင်မဲ့ပုံမပေါ်ပါဘူး။ဒါကြောင့်ဘာဆက်လုပ်မလဲဆိုတာကတော့တကယ်ကိုမေးခွန်းထုတ်เสียပ
ါ American သမ္မတ Donald Trump ကလည်းမြောက်ကိုရီးယားအနေနဲ့နျူကလ িয়ার ဆက်သက်မှုတွေကိုရပ်ပြအောင်တရုတ်နိုင်ငံအနေနဲ့ဖိအားပေးဖို့တောင်းဆိုခဲ့ပါတယ်ဒါပေမဲ့လည်းတရုတ်အနေနဲ့မြောက်ကိုရီးယားကိုနားချမသိမ်းသိမ်းနိုင်ခဲ့ပဲဒီအခြေအနေဟာတရုတ်အတွက်မျက်နှာပြက်စရာဖြစ်ခဲ့တယ်လို့တနင်္ဂနွေနေ့ကသူ့ရဲ့ Twitter မှာရေးသားခဲ့ပါတယ်ဒါအပြင်မြောက်ကိုရီးယားရဲ့အရင်းနှီးဆုံးကုန်သွယ်ပဲနိုင်ငံတရုတ်အပါအဝင်နိုင်ငံတကာအနေနဲ့မြောက်ကိုရီးယားနဲ့ကုန်သွယ်မှုတွေအားလုံးကိုရပ်ပြဖို့လည်း Trump ကအကြံပြုပါတယ်အခုလိုဘုံဆန်းသက်ဖောက်ခွဲတာကြောင့်တရုတ်အမေရိကန်နဲ့တောင်ကိုရီးယားကြားစိတ်ဝမ်းကွဲပြားနိုင်တယ်လို့အခက်ကတွေကထောက်ပြပါတယ်ပီကင်တက္ကသိုလ်ကိုရီးယားကျွမ်းကျင်လေ့လာရေးဌာနကဒွန်ဂီခင်က
အမေရိကဘိုင်ဒီပလိုယင်းဒီဆာဒ်အင်ဆာ
တောင်ကိုရီးယားမှာတက်ဒုံခွင်းစနစ်ကိုအမေရိကန်ဘက်ကလာချထားတာကြောင့်တရုတ်ဆိုးရရနဲ့လူလူကြားမှာဒီပေါ်စိုးရိမ်စိတ်တွေဖြစ်ပေါ်စေပါတယ်ဒီကိစ္စနဲ့ပတ်သက်လို့တောင်ကိုရီးယားဟာအမေရိကန်နဲ့ပူးပေါင်းလှုပ်ဆောင်တာကြောင့်တရုတ်နဲ့တောင်ကိုရီးယားကြားမှာဆက်ဆက်ရေးကွာဟသွားစီပြီးအဲ့ဒီအခြေအနေဟာအမေရိကန်နဲ့တရုတ်ဆက်ဆံရေးအပေါ်မှာလည်းရိုက်ခတ်တာကြောင့်ဒါမြောက်ကိုရီးယားအတွက်တော့မဟာဗျူဟာမြောက်အောင်မြင်မှုတရံလို့ပြောရမှာပါ
ရန်သူတွေပတ်လည်ဝိုင်းနေတယ်လို့ခန်းစားရတာကြောင့်မြောက်ကိုရီးယားဟာနျူကလ িয়ার လက်နက်ပိုင်ဆိုင်မှုအာသီတာပြင်းပြနေတာလို့တရုတ်နိုင်ငံရဲ့အကဲကတ်တွေကဆိုပါတယ်အမေရိကန်ဂျပန်နဲ့တောင်ကိုရီးယားတို့ဟာမြောက်ကိုရီးယားနဲ့ဆွေးနွေးပြီးသူ့ရဲ့လုံခြုံရေးနဲ့ပတ်သက်တဲ့ဆွေးနွေးမှုတွေကိုရှော့ချပေးတင်တယ်လို့ဆိုပါတယ်သမ္မတ Trump ကတော့မြောက်ကိုရီးယားနဲ့အေးအေးဆေးဆေးပြောဆိုဆွေးနွေးတာဟာအလုံးမဖြစ်တာကြောင့်စစ်ဖက်ကြီးကဲတွေနဲ့တခြားနိုင်ငံတွေကိုရှာဖွေမယ်လို့တီတာမှာရေးသားပါတယ်။ဒါပေမဲ့စီရဲအရာရေးယူဖို့ကတော့မလွယ်ဘူးလို့ဗြိတိန်နိုင်ငံသားရဲ့ဝန်ကြီး Boris Johnson ကပြောပါတယ်
။ The distance between North Korea and Seoul
တောင်နဲ့မြောက်ကိုရီးယားဟာအလမ်းမဝေးတာကြောင့်မလို့တာမန်လက်နက်နဲ့တော့မှတောင်ကိုရီးယားနိုင်ငံအတော်များများကိုမြောက်ကိုရီးယားဘက်ကပြစ်ခတ်နိုင်ပါတယ်။ဒါကြောင့်မလို့စီရဲအရာရေးယူမယ်ဆိုပြီးတော့ချိန်ချောက်တာဟာမလွယ်ကူပါဘူး။
ဥရောပသမဂ္ဂခေါင်းဆောင်တွေကတော့မြောက်ကိုရီးယားပေါ်ပိုပြင်းထန်တဲ့ပိတ်ဆို့တကမှုတစ်တွေကိုချမှတ်ဖို့တောင်းဆိုကြပြီးမြောက်ကိုရီးယားရဲ့အကြီးဆုံးကုန်သွယ်ပေးနိုင်ငံတွေဖြစ်တဲ့တရုတ်နဲ့ရုရှားအနေနဲ့ဒီကိစ္စနဲ့ပတ်သက်လို့အသေးချာကင်တွယ်ဖို့တာဝန်ရှိတယ်လို့ပြောဆိုပါရခင်ဗျာ
ကွန်အောင်တင်ပြသွားတာပါရှင်အခုတော့ကြန့်ရှိနေတဲ့အချိန်တွင်နောက်ဆုံးရသတင်းအချင်းချုပ်ကိုမတင်ငယ်ထိုက်ကပြောပြပေးပါဦး
ချက်ခိုင်းပြည်နယ်တွင် ARS ရဲ့ဆွမ်းရောက်အချမ်းဖက်သမားတွေရဲ့အချမ်းဖက်တိုက်ခိုက်မှုတွေနဲ့ဆက်နွယ်ပြီးအင်ဒိုနီးရှားနိုင်ငံသားဝင်ကြီးနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နောက်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့ဒီကနေ့ဆွေးနွေးခဲ့ကြပါတယ်။အချမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တွင်ကလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးရေးနောက်ပြည်နယ်တွင်ကစိန်ခေါ်မှုတွေနဲ့အခက်အခဲတွေဖြစ်ရှင်းနိုင်ပေရေရှင်နီးလန်းကောင်းတွေကိုဆွေးနွေးခဲ့ကြတယ်လို့မြန်မာနိုင်ငံသားဝင်ကြီးဌာနကလည်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်တွင်းကမွတ်စလင်တွေနဲ့အတူရက်တီကြောင်ပြသတဲ့အနေနဲ့လည်းနိုင်ငံတကာမှာမွတ်စလင်တွေဆန္ဒပြနေကြပါတယ်။အင်ဒိုနီးရှားနိုင်ငံဂျာကာတာကမြန်မာတန်ယုံရှိမှလည်းရာနဲ့ချီတဲ့မွတ်စလင်အမျိုးသမီးတွေဆန္ဒပြခဲ့ကြသလိုဩစတြေးလျနိုင်ငံမှာတော့လွှတ်တော်ရှိနဲ့မြန်မာတန်ယုံတို့ရှိမှဆန္ဒပြခဲ့ကြပါတယ်။ရုရှားနိုင်ငံတွင်းကမွတ်စလင်များစုနေထိုင်ရာချက်ချင်းဒေသကဂရော့စနီမှာလည်းရခိုင်ဒေသကမွတ်စလင်တွေကိုထောက်ခံတဲ့အနေနဲ့ထောင်နဲ့ချီတဲ့လူမှုစုဝေးပွဲလုပ်ခဲ့ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်စခန်းကိုတိုက်ခိုက်မှုအဖြစ်ပုံဖော်လေ့ကျင့်တဲ့အနေနဲ့ဒီကနေ့တနင်္လာနေ့မှာတောင်ကိုရီးယားစစ်တပ်ကဂျပန်ပင်လယ်တွင်းကိုဒုံးကျည်တွေပစ်ခတ်ခဲ့ပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်စမ်းသပ်မှုလုပ်ခဲ့တာနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကဒီကနေ့အရေးပေါ်အစည်းအဝေးခေါ်ဖို့ရှိနေချိန်မှာပဲတောင်ကိုရီးယားဘက်ကအခုလိုစီရေးလေ့ကျင့်မှုကိုလုပ်ခဲ့တာပါ။အမေရိကန်ပြည်ထောင်စုတက္ကသပြည်နယ်ဟျူစတန်မြို့မှာဟာရီကိန်းဟာဗီတန်ကြောင့်ပျက်စီးမှုအတိုင်းအတာကိုစီးစင်ကောက်ယူနေပြီးရှင်းလင်းရေးလုပ်ငန်းတွေလုပ်နေရတဲ့တပြိုင်တည်းမှာပဲစီးပွားရေးလုပ်ငန်းတွေအတွက်ဟျူစတန်မြို့ကအဆင်နဲ့ရှိနေတယ်လို့မြို့တော်ဝန်ကဖိတ်ခေါ်လိုက်ပါတယ်ရှင်
။တရင်အချင်းချုပ်ကိုမတင်ငင်ထိုက်ကကြေညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ် VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30ထိလိုင်းဒိုမီတာ24 kHz 11.33 လိုင်းဒိုမီတာ25 kHz 11.65 လိုင်းဒိုမီတာ57 kHz 9.55ရိုကနေတည်းကထုတ်လွှင့်ပေးတော့အောင်ပါပါတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနှောင်းလောပါ
Thank you.
This program has come to you from the Voice of America, Washington.